Republican Party သမ္မတလောင်း Donald Trump ကိုစိတ်မလုံးမချုံခံစားနေရသူလို့ American သမ္မတ Barack Obama ကခေါ်ဆိုလိုက်ပြီးသူဟာသူ့ကိုယ်သူဂုဏ်တင်နိုင်ဖို့အတွက်တခြားလူတွေကိုနှိမ်တက်တယ်လို့ပြောပါတယ်။2005ခုနှစ်တုန်းက Trump ရဲ့ရရင်ပြပြပြောဆိုမှုသတင်းတွေမှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးသမ္မတ Obama ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြနေက Washington Post သတင်းစာက Trump ရဲ့ဗီဒီယိုဂွေတွေကပြောဆိုချက်ကိုဖော်ပြခဲ့တာဖြစ်ပြီးသူကနာမည်ကြီးတယောက်မှုအမျိုးသမီးတွေကိုထင်တယ်လို့လှုပ်လို့ရကြောင်းရိုင်းရိုင်းပြပြပြောဆိုထားတာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းတယောက်စီကဒီလိုစကားမျိုးတွေထွက်လာတာဟာ Democracy ရှင်သန်ရေးအတွက်လေးစားလိုက်နိုင်ရမယ့်အချက်ဖြစ်တဲ့လူယဉ်ကျေးမှုနဲ့လေးစားမှုတွေမရှိကြောင်းကိုပြသနေတယ်လို့တနင်္လာနေ့က Illinois လွှတ်တော်အမတ် Tammy Duckworth အတွက်မဲဆွဲပွဲမှာသမ္မတ Obama ကပြောကြားလိုက်တာပါ။စစ်တမ်းတွေအရ Trump ကိုလူကြိုက်များမှုဟာ Democratic Party သမ္မတလောင်း Hillary Clinton နဲ့တိုက်ပြီးမကွာလှပေမဲ့သူ့ကိုယုံကြည်ရဖို့အတွက်တိုက်ကိုခက်ခဲတယ်လို့လည်းပြောပါတယ်။ဒါအပြင်အရေးကြီးတာက November 10ရက်နေ့မှာမဲပေးပြအောင်ပေးကြဖို့ဖြစ်ကြောင်းလည်းသမ္မတ Obama ကအလေးထားပြောကြားပါပါတယ်။ Trump နဲ့ Clinton တို့ဟာ American စံတော်ချိန်တင်းနှင်းတွေညမှာဒုတိယအကြိမ်မြောက်စကားဆစ်ထုတ်ပွဲပြုလုပ်ကြမှာဖြစ်ပြီးလွန်ခဲ့တဲ့17နှစ်တုန်းက Trump ရဲ့အမျိုးသမီး Report မှာမှတ်ချက်နဲ့ပတ်သက်ပြီးဒီစကားဆစ်ထုတ်ပွဲမှာအဓိကပြောဆိုကြမှာကတော့တေးကြပါတယ်ထရမ့်ကသူ့ရဲ့ပြောဆိုချက်တွေအတွက်တောင်းပန်ခဲ့တယ်လို့ဒုသမရအဖြစ်နဲ့သူရွေးချယ်ထားတဲ့ Mike Pence ကိုနေရာပေးပြီးဆက်ပြီးအရွေးမခံဖို့အတွက်တချို့ Republican Party ဝင်တွေအကြံပေးချက်ကိုပယ်ချပြီးသူပဲဆက်ပြီးအရွေးခံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်